တော်ရှင်များခင်ဗျာစက်တင်ဘာလ5ရက်ဝါရှင်တန်ပို့သတင်းစာမှာဒေါ်ဆာစုကြည်မြန်မာနိုင်ငံနဲ့နိုင်ငံတကာပြည်တွင်ဝေဖန်မှုတွေဆိုတဲ့သုံးသပ်ချက်ဆောင်းပါးတွေကိုဖော်ပြခဲ့ပါတယ်မြန်မာနိုင်ငံကိုကြည့်တဲ့အခါမှာနုနယ်စာဒီမိုကရေစီနဲ့လူမျိုးတုံးသတ်ဖြတ်မှုဆွဆွဲခြင်းနဲ့ ICC နိုင်ငံတကာကွန်ရက်ကိုတင်ဖို့တုံးဆုပ်ခံနေရတဲ့မြန်မာစစ်ကောင်းဆောင်တွေစတဲ့ပုံရိပ်တွေကိုတွေ့ရမှာပါလို့ဆောင်းပါးမှာအစချေဖော်ပြထားပါတယ်ဒါပေမဲ့လေ့လာသူတချို့ကတော့မြန်မာကောင်းဆောင်နိုင်ငံတော်တကယ်ပင်ကံပုဂ္ဂိုလ်ဒေါ်ဆာစုကြည်စီကဘလို့အပြောင်းလဲမျိုးကိုမှညှော်လင့်မနေပါနဲ့လို့ပြောဆိုကြကြောင်းလဲဖော်ပြထားပါတယ်။ရိုက်တာသတင်းတော်နှစ်ဦးကိုတရားရုံးက1980ချမှတ်လိုက်ပြီးမှအဲ့ဒီလိုသုံးသပ်ပြောဆိုတဲ့တွေပေါ်ထွက်လာခဲ့တာပါတဲ့။ဂျော့ဂျ်တောင်းတက်ကသူကပါမောက်ခဒေးဗစ်စတိုင်းဘတ်ကဒေါ်ဆာစုကြည်အနေနဲ့တက်မတော်နဲ့ဆက်ဆံရေးမှာချိန်ကွန်ညာညှိပြီးတော့နေရတဲ့အတွက်နိုင်ငံမှာစေအုပ်ချုပ်ရေးပြန်လှည့်ပြီးတော့မလာနိုင်အောင်ကြိုးစားပြီးတော့ထိန်းညှိနေရတဲ့အနေအထားမှာရှိနေတာပါလို့ဂျပန်ခြေဆိုင်ဒီပလိုမက်စာဆောင်ကိုပြောဆိုခဲ့ပါတယ်။တခြားဝေဖန်သူတွေကတော့ဒေါ်ဆာစုကြည်အနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ဆင်းရဲဒုက္ခတွေကိုမျက်နှာလွှဲပြီးတော့နေရတယ်လို့ပြစ်တင်ဝေဖန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကြာရှည်နေခဲ့တဲ့ပြည်သူစစ်မီးအဆုံးသတ်သွားအောင်ကြိုးပမ်းနေချိန်မှာပဲရခိုင်ပြည်နယ်ကပြဿနာပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးကျင်းပခဲ့တဲ့21ရာစုပင်လုံးတတိယကြိမ်ငင်းချမ်းရေးဆွေးနွေးပွဲမှာလူကြုံရေးဆိုင်ရာအဓိကကိစ္စတွေကိုစစ်တပ်ကဆွေးနွေးခွင့်မပေးတဲ့အတွက်တိသာထင်ရှားတဲ့တိုးတက်မှုတွေမရခဲ့ပါဘူးတဲ့။2015ရွေးကောက်ပွဲမှာအနာဒီပါတီဂရိကုပ်ပဲပြုခဲ့တဲ့မြန်မာပြည်ရဲ့လက်နက်ကင်ပြစ်ပကခြုံငင်းကြီးဟာလက်တကန်းအလိုအခြေအနေကိုမရောက်သေးပဲအလောင်းဝင်းနေစေဖြစ်နေတာနဲ့အမျှအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အတွက်လာမယ့်2020ရွေးကောက်ပွဲမှာလက်ရှိအနေအထားကိုထိထားနိုင်မှာအုံမလားဆိုတဲ့မေးခွန်းတွေလည်းပေါ်ထွက်လာနေပါတယ်တဲ့အခုပြီးဆုံးခဲ့တဲ့6ရက်ကြာညီညာရေးညီလာခံဟာ2500ဖြစ်စရာရလဒ်တွေမရရှိခဲ့ပဲနိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်ရေးကျမ်းမာရေးပညာရေးကဏ္ဍတွေမှာလူအချက်တွေဖြည့်ဆည်းရေးစတဲ့အချက်14ချက်ကိုသာချမှတ်နိုင်ကြပါတယ်။အရေးအကြီးဆုံးဖြစ်တဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့တွေရဲ့စီရေးဆိုင်ရာရှေ့ရေးစတဲ့ပြဿနာတွေအကြောင်းဆွေးနွေးခွင့်မရခဲ့ပါဘူးတဲ့။မြန်မာတပ်မတော်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထိမိနိုင်ငံတကာနိုင်ငံရဲ့စစ်တပ်ဟာတခုတည်းသာရှိနေရမယ်ဆိုတာပုံမှန်ပဲဖြစ်လို့လက်နက်ကင်အဖွဲ့တွေရဲ့ရှေ့ရေးကိစ္စဆွေးနွေးစရာမလိုကြောင်းဒီကိစ္စကိုရှေ့ထက်တင်နေရင်ငြိမ်းချမ်းရေးနှုံနှိမ့်သွားကြုံသာရှိပြီးနိုင်ငံအတွက်အခက်အခဲတွေနဲ့သာဆက်လက်ရင်ဆိုင်နေရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ1948ခုနှစ်ပြည်ထောင်စုလက်အောက်ကရယူခဲ့တဲ့လွတ်လပ်ရေးနဲ့အတူပြည်သူ့စစ်ခါလဲတဘာတဲ့ပေါ်ပေါက်လာခဲ့တာပါ2011ခုနှစ်မှာစစ်တပ်ကဒီမိုကရေစီအစိုးရပုံစံလမ်းဖွင့်ပေးခဲ့ပြီးတဲ့နောက်လက်နက်ကင်အဖွဲ့ဆဲဘွဲနဲ့အပြစ်ရလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့အများပြည်သူမျှော်လင့်ကြတဲ့လိုတည်ငြိမ်အေးချမ်းမှုကိုတော့မရရှိခဲ့ပါဘူးတဲ့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကပဲအပြစ်ရလက်မှတ်ထိုးထားတဲ့စစ်ပြည်နယ် RCSS အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပြီးဇာနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးထွက်ပြေးခဲ့ရပါတယ်။ငင်းချမ်းရေးကိစ္စမအောင်မြင်တာဟာလာမယ့်2020ရွေးကောက်ပွဲအပေါ်နိုင်ငံရေးဆိုင်ရာတက်ရောက်မှုတွေဖြစ်ပေါ်လာစေနိုင်ပါတယ်။2015မှာဒေါက်ဆာစုကြည်နဲ့အမျိုးသားဒီပလိုစီအဖွဲ့ချုပ်အပြတ်အသားနိုင်ရခဲ့တာဟာပါတီရဲ့ထာဝရငင်းချမ်းရေးအာမခံချက်အပေါ်တိုက်ရင်သားတွေအမျှော်လင့်ကြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်တဲ့။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲဂရိကုပ်ဘုဟာပြောသလောက်မလွယ်ပဲအကောင့်ထဲပေါ်ဖို့ခက်တက်ခက်လာနေချိန်မှာတာရင်သားလူမျိုးစုတွေကြားမှာလူထုဘဝလုံခြုံရေးပြတ်ပြတ်သွားခဲ့ပြီဆိုတဲ့ခံစားချက်တွေပုံမှုနှဆိုင်သွားရတယ်လို့ကျူတိုတက်ကသူအချက်တောင်အဆက်နိုင်ငံရေးဆိုင်ရာကြွချင်သူတဦးကပြောဆိုကြောင်းလဲဆောင်းပါးမှာဖော်ပြပါတယ်။ဒါ့အပြင်မြို့ကြီးပြည်ကြီးတွေမှာစီးပွားရေးတိုးတက်ဖွံ့ဖြိုးလာသလောက်ပဋိပက္ခစစ်ပွဲတွေရှိနေတဲ့ဒေသတွေကနောက်မှကျရင်နေရပါတယ်။အဲ့ဒါကလည်း NLD အတွက်မဲလျော့သွားနိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်တဲ့။နိုင်ငံရေးလေ့လာသူတချို့ကလည်းလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားလူမျိုးစုပါတီတွေအနိုင်ရတာပဲရှိတယ်လို့မှတ်ဆနေကြပါတယ်။လွတ်တော်တွေမှာ25ရာခိုင်နှုန်းနေရာကိုစစ်တပ်ကယူထားတဲ့အတွက်ကျန်တဲ့85ရာခိုင်နှုန်းဟာ NLD အတွက်ကြည်သာမဟုတ်တော့ပဲတိုင်းရင်းသားလူမျိုးစုအမတ်တွေနဲ့အပြိုင်လာပဲရှိတယ်လို့လည်းဆောင်းမကဖော်ပြပါတယ်။စစ်တပ်နဲ့နှိစက်တဲ့သတင်းချင်းမြစ်တစ်ခုရဲ့အဆိုအရကတော့ရွေးကောက်ပွဲနေ့ကလာတာနဲ့အမျှဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့လက်ရှိအစိုးရတာဝန်ကနေပြီးတော့နှုတ်ထွက်တနင်္ဂနွေလှည့်လည်ပြီးအန်ဒီအောင်နိုင်ရေးအတွက်ကြိုးပမ်းရဖို့ရှိတယ်လို့ခန့်မှန်းနေတာတွေလည်းရှိကြောင်းနေကေအီရှာရီဗျူးသတင်းစာဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာဇူလိုင်လ18ရက်စထရိတ်တိုင်းသတင်းစာမှာတော့တရုတ်ပြည်ရဲ့ဇင်းကြံနဲ့ပတ်လန်းစီမံကိန်းမှာအာဆီယံရင်းနှီးစိတ်ကမ်းတွေရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာမြန်မာနဲ့ကမ္ဘောဒီးယားရင်းနှီးစိတ်ကမ်းစီမံကိန်းတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာသူ့ရဲ့ဇင်းကြံနဲ့ပတ်လန်းစီမံကိန်းအတွက်အရေးပါတဲ့ဂျိတ်ဆက်တွေဖြစ်တယ်လို့တရုတ်ရဲ့စီးပွားရေးတချိန်တို့မြင့်တက်သွားနိုင်မှာလည်းဖြစ်တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားပင်လယ်အော်တွင်းမှာရှိတဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာတရုတ်ပိုင်ကုမ္ပဏီတွေအနေနဲ့ဒေါ်လာ9.3ဘီလီယံယင်းနှိမ့်မြှုပ်နှံမဲ့ယင်းနှိမ့်စိတ်ကမ်းတစ်ခုနဲ့ဒ ဒေါ်လာ 2.9 ဘီလီယံမြှုပ်နှံမဲ့အထူးစီးပွားရေးဇုံစီမံကိန်းတွေရဲ့80%ရခိုင်နှုန်းကိုတရုတ်30%ရခိုင်နှုန်းကိုမြန်မာကပိုင်ဆိုင်မှာဖြစ်ပါတယ်။ဒါပေမဲ့တိတိလင်္ကာမှာလိုယင်းနှိမ့်နှံမှုငွေအားမတတ်နိုင်တဲ့အတွက်ယင်းနဲ့စိတ်ကန်စီမံကိန်းတစ်ခုလုံးတရုတ်ရက်တဲ့ထိုးပြီးအလရရတဲ့အဖြစ်မျိုးကိုလည်းစိုးရိမ်နေကြပါတယ်တဲ့။ဒီအတွင်း CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဈေးညံလန်းနဲ့ BRI ခေါ်တရုတ်ရဲ့ဈေးညံတဲ့ပတ်လန်းစီမံကိန်းတွေနဲ့ပတ်သက်ပြီးမြန်မာနဲ့တရုတ်မကြခင်သဘောတူနားလည်မှုသဝင်လွှာ MOU လက်မှတ်ရေးထိုးကြမှာဖြစ်တယ်လို့မြန်မာနိုင်ငံယင်းနှိမ့်နှံမှုနဲ့ကုမ္ပဏီများအထွေထွေရေးဆိုင်ရာစီမံခန့်ခွဲမှုညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပါတယ်။စီးပွားရေးစင်ကြံလမ်းဖွင့်ပြီဆိုရင်တရုတ်ကုန်စည်နဲ့ဝန်ဆောင်မှုတွေမြန်မာနိုင်ငံတောင်ပိုင်းနဲ့အနောက်ဘက်ကိုစီးဝင်လာမှာဖြစ်ပြီးအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်အထိပါရောက်ရှိမယ်လို့ဆိုပါတယ်။မြန်မာဟာလည်းတရုတ်အရှေ့တောင်အာရှနဲ့တောင်ဝါရှားတို့ကြားကစီဝေးဆောင်ချက်နေရာဖြစ်လာမှာပါလို့တရုတ်အစိုးရအားပေါ်ဂလိုဘယ်တိုင်းသတင်းစာကိုကိုးကားပြီးတော့လဲဖော်ပြထားပါတယ်။ဒါအပြင်ချော့ဖြူရေနဲ့စိတ်ကန်းနဲ့အထူးစီဝေးရေးဇုံကလည်းမြန်မာနိုင်ငံအနောက်ပိုင်းကိုဖွံ့ဖြိုးစေမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ရေရှည်မှာမြန်မာနဲ့တကွအရှိတောင်အရှဒေသမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကြီးမားတဲ့ကြီးမားလာတဲ့ဆိုရင်အနာဂတ်မှာဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးပညာရှင်တွေကြားမှာအမျိုးမျိုးမှတ်စနေကြကြောင်းလည်းဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြပါပါတယ်ခင်ဗျာ။